March 29 ရက်နေ့တုန်းကစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးကြီးကြောင်း Monkey နဲ့ဆက်ကဓမ္မသက်ကြီးရွာမှာနေ300လောက်မိလောင်ပြာချခဲ့ရပါတယ်။ March 28ရက်နောက်တရက်မှာလည်းထပ်မံပြစ်ခတ်တိုက်ခိုက်လာတာကြောင့်နောက်ထပ်နေတွင်မိလောင်ကျွမ်းခဲ့ရတယ်လို့ဒေသခံတဦးသိဆုံးပြီးနောက်ထပ်တဦးလည်းအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာကနေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါပါခင်ဗျာ။
လက်နက်ကြီးပြစ်ခတ်မှုကြောင့် March 29ရက်နေ့ကနေအိမ်300လောက်မီးလောင်ပြာကျခဲ့တဲ့ကြိုက်မျောမြို့နယ်သမတကျေးရွာမှာ March 28ရက်နေ့မှာလဲစစ်တပ်မော်ကနေလက်နက်ကြီးတွေနဲ့ထပ်မံတိုက်ခိုက်လာတာကြောင့်ညနေ 9:00 လောက်ကနေအိမ်တွေထပ်ပြီးတော့မီးလောင်ကျွမ်းခဲ့တယ်လို့မျက်မြင်တွေ့ရှိတဲ့ရွာခံတွေက VOA ကိုပြောပါတယ်လနဲ့ကြီးတွေနဲ့တောက်လျှောက်ပြစ်ခတ်နေတာကြောင့်ဘသူမှမိမငိမ့်တနိုင်ပဲတရွာလုံးပြာကျသွားနိုင်တယ်လို့ရွာခံတဦးကပြောပါတယ်
။ငါကပန်းနဲ့ပေါန်းလှုပ်တော့ကွာ။တော့လည်းပေါန်းနေတဲ့ဟာအတိုင်းပဲမာ
။တင်မထဲကနေရွာကိုပြစ်ခတ်လာနေတယ်။သူတို့ပြစ်ခတ်လို့အိမ်နှလုံးမီးလောင်တယ်။ဒီကနေ့လောင်တဲ့အချိန်ကမိငိမ့်တနိုင်တယ်။ငိမ့်တက်ပြီးမှနောက်တစ်ခါထပ်လာပြစ်တယ်။ခုနကထပ်ပြစ်လာလို့မိထတော့ထပ်လောင်တယ်။အခုမီးလောင်နေတော့ပဲဘသူမှဝင်ပြီးတော့မိမငိမ့်တက်ရဲဘူး။သူတို့တောက်လျှောက်ပြစ်နေလို့ဘသူမှမီးဝင်မငိမ့်ရဲဘူးတကယ်လို့သူတို့ထပ်ပြစ်လာရင်မီးလည်းငိမ့်တက်လို့မရဘူးဆိုတော့တရွာလုံးပြာကျသွားနိုင်တယ်ရွာခံတွေကတော့ရှောင်းတဲ့လူကရှောင်းတယ်တချို့ကရွာမှာကြမ်းရှိနေသေးတယ်ဒါပေမဲ့မီးငိမ့်တက်ဖို့ကငိမ့်တက်လို့မရဘူးအနီအနားကရွာမှာလည်းလက်နဲ့ကြီးကြတာရှိတယ်ကော့တက်ရွာတွေအန်ကမင်ရွာတွေမှာလည်းလက်နဲ့ကြီးကြီးကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်မတ်လ28ရက်နေ့ကတော့စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ဓမ္မတရွာကစစ်ပေးရှောင်တို့သေဆုံးပြီးနောက်တဦးအပြင်းထန်တိုက်ခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်မျက်မြင်တွေ့ရှိခဲ့တဲ့ရွာခံတဦးက VOA ကိုပြောပါတယ
်။အုပ်မှာတာအခံရံဘာလို့ကတော့ကတိ
တိန်ရှောင်နေတဲ့သူကဒဏ်ရာတယောက်ရတယ်။လက်ဒဏ်ရာက10ချက်လောက်ချုပ်လိုက်ရတယ်။လက်ဘေးမှာရောဘိုက်မှာရောရှာသွားတာ။ဘိုက်ဒဏ်ရာကပို့ပြီးတော့နာကျင်နေတာ။မနေ့ကခြေတော်ပြက်ရှာတရားထိထားတဲ့တယောက်ကဆေးအုံရောက်ပြီးတော့သေသွားတယ်။အဲ့ဒီသေသွားတဲ့တယောက်ကချမ်းမကြံနေတဲ့ဗမာအလုသမားတွေပေါ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။စစ်ကောင်စီတပ်ဟာကော့ဘိန်ရဲစခန်းကိုလက်လွတ်ဆုံးရှုံးခံရပြီးတဲ့နောက်အနီးဝန်းကျင်ကိုနေစဉ်ဆိုးသလိုစစ်သည်ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းနဲ့ပါပုံကျဲတက်ခိုက်နေတာလို့ရွာခံတွေကပြောပါတယ
်။အဟာကပေါ့တာတာတိုက်ခဲ့တယ်
အိမ်တွေပါပစ္စည်းမှမကောက်နိုင်ဘူးအကုန်မီးလောင်ပြာကျကုန်တာဘလို့ပြောရမလဲခန်းစားချက်မကောင်းဘူးတရွာလုံးအဲ့ဒီလိုဖြစ်နေတယ်ဆိုတော့ရှင်းထဲလည်းမကောင်းဘူးအခုနည်းနည်းကျန်နေတဲ့အိမ်တွေထပ်ပြီးတော့ပျက်စီးအောင်မယ်ထင်တယ်သူတို့ကအဲ့လိုအကောင်တိုင်းပေးမနေဘူးမြမစစ်သားတွေကအဲ့ဒီလိုပြောထားတယ်ပြီးတော့လမ်းနေသွားလို့မရဘူးအကုန်လုံးသိထားတယ်ရွာသားတွေအရန်ဒုက္ခရောက်နေကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်ကော်ဘိန်ကြီးရွာတဝိုင်းမှာတော်လိုင်းရင်ပူပေါင်းတပ်တွေလှုပ်ရှားနေပြီးတော့တယနာကြီးရွာတဝိုင်းမှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားပြီးနှစ်ဖက်စီးရီတင်မာနေဆဲဖြစ်တယ်လို့ရွာခံတွေကပြောပါတယ်။တမတကြီးရွာတက်ခဲခံရပြီးတဲ့နောက်ဒေသခံတွေအိုးအိမ်ဆုံးခွာပြေးလို့ရကိုထွက်ပြေးတင်းရှောင်သွားကြပေမဲ့လို့ရွာထဲပိတ်မိနေသူရာနဲ့ချီရှိနေပါသေးတယ်။စစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ကန့်သတ်ထားတာကြောင့်ဖြတ်တန်းသွားလာဖို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။သမတရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမဟာမိတ်ပူပေါင်းတပ်တွေကော့ဘိန်ရဲစခန်းကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကသမတကော့ဘိန်ကော့ပေါ့ကော့ကြိုင်ကော့ဝမ်ကော့ဒွန်ကော့ပနောအန်ကစင်နဲ့အနီအနားကျေးရွာတွေကိုနေစဉ်လေကြောင်းရေကြောင်းအသုံးပြုပစ်ခတ်မှုကြောင့်ဘာသာရေးအဆောက်အုံနဲ့နေအိမ်တွေမိလောင်ပျက်စီးပြီးအရသာပြည်သူတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်စစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်